အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနယ်စပ်တောက်မှာအစ္စရေးလူငွေတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တောက်ကြနေကပါလက်စတိုင်းလူမျိုး9ယောက်ထဲမှနေတည်ဆုံးပြီးရာပေါင်းများစွာဒဏ်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။မကြာသေးခင်နှစ်တွေအတွင်းနယ်စပ်တောက်မှာဆန္ဒပြပွဲတွေကအကြီးအမားဆုံးတစ်ခုနဲ့ရုံးဝင်းစခတ်အခြေအနေကိုပြိုခွဲဖို့အဓိကရုံးနေနေနီးလန်းတွေကိုလူငွေတပ်ဖွဲ့တွေကအသုံးပြုခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေရဲ့နယ်စပ်ကိုချဉ်ကပ်ခဲ့ကြတာနဲ့အမျှရုံးဝင်းစခတ်အခြေအနေတွေဖြစ်ခဲ့တာပါ။ကြောက်ခဲတွေနဲ့ပြပောက်ပြီးမီးရှို့တာတွေမော်တော်ကားတာယာတွေကိုတွန်းလှိမ့်လွတ်တဲ့အဓိကလှုံ့ဆော်သူတွေကိုတုံ့ပြန်လှုံ့ဆော်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။လူမှုဆန္ဒပြပွဲတွေကိုအကာအကွယ်ယူပြီးစစ်သွေးကြော်တွေကတိုက်ခိုက်ဖို့ကြိုးစားတယ်လို့လည်းအစ္စရေးစစ်ဘက်ကဆွဆဲပါတယ်။အစ္စရေးတပ်ဖွဲ့တွေဟာကြီးစံစစ်တွေရာဘာအုပ်ထားတဲ့တမ်းမဏိလုံးတွေမျက်ရည်ပုံးတွေတုံးပြီးပြစ်ခတ်တာကြောင့်ပါလက်စတိုင်း15ယောက်ထဲမှနေတည်ဆုံးပြီး1400လောက်ဒဏ်ရာရတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။အဲ့ဒီထဲမှာကြီးအစ်စ်ထိလို့ဒဏ်ရာသူ950ကျော်ပါတယ်လို့လည်းပြောပါတယ်။ဒီဖြစ်ရဟာပါလက်စတိုင်းကိုပိုင်အုပ်ချုပ်ခွင့်ရဂါဇာဒေသမှာပြီးခဲ့တဲ့နှစ်စောင်းဦးရာသီကတည်းကဆိုရင်တည်ဆုံးဒဏ်ရာသူအများဆုံးဖြစ်ရပါ။ဂါဇာကမ်းရိုးဒေသအခြေအနေကိုဆွေးနွေးဖို့တောက်တာနဲ့ညနေပိုင်းမှာတကပိတ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကပြောထားပါတယ်။